တရုတ်နိုင်ငံနဲ့နယ်စပ်တစ်ချောင်းမှာရှိတဲ့ဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်လာနေချိန်တရုတ်ဆိုရတာဝန်ရှိသူတွေနဲ့စစ်ကောင်စီကြားတွေ့ဆုံမှုတွေကြောင့်မြန်မာအရေးမှာတရုတ်နိုင်ငံကပိုးပြီးတော့မှဩဇာလွှမ်းမိုးလာနိုင်ခြေရှိသလားဆိုတဲ့ခံမှန်းချက်တွေလည်းထွက်ပေါ်လာနေပါတယ်။နယ်စပ်ဒေသတိုက်ပွဲတွေကြောင့်တရု
ထွက်ပေါ်ခဲ့ပြီးရက်ပိုင်းမှာပဲတရုတ်အစိုးရတာဝန်ရှိသူတွေနဲ့စစ်ကောင်စီထိပ်ပိုင်းခေါင်းဆောင်တွေတွေ့ဆုံခဲ့ကြပါတယ်။တရုတ်နိုင်ငံရဲ့ဝင်ကြီးဌာနဒုတိယနိုင်ငံရဲ့ဝင်ကြီးစွန်ဝေတုံဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာစစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့တယ်လို့တရုတ်နိုင်ငံတော်ကောင်စီဝင်ပြည်သူ့လူမျိုးရေးဝင်ကြီးဝေါင်စီဝေါင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာလည်းစစ်ကောင်စီပြည်ထောင်ဝင်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြင်းနဲ့အွန်လိုင်းကနေတွေ့ဆုံခဲ့ပါတယ်။တရုတ်နိုင်ငံအခြေစိုက်မြမရီလီလာတုံတက်သူဒေါက်တာလှကျော်ဇောကတော့တရုတ်နိုင်ငံအကျိုးစီးပွားအတွက်အဓိကအာရုံစိုက်ဖွဲ့ရှိတယ်လို့တုံတက်ပါတယ်
။ခုရောရောဆယ်အဲလောက်ကန်အရေးကလည်းတရုတ်အတွက်လည်းအရေးကြီးတယ်ဗျ။ဟိုစစ်ကောင်စီအတွက်လည်းအရေးကြီးတယ်။ဒါကြောင့်မို့သူတို့ခက်ဆိတ်ဖြစ်တာတရုတ်အတွက်ကဘာအရေးကြီးလဲဆိုတော့သူကအဲအင်တာနက်ကလိမ်လည်တဲ့ဂိုင်းနဲ့ပတ်သက်လို့သူတို့တိုင်းပြည်မှာသူတို့လူတို့ domestic demand ပေါ့ဗျာပြည်သူလူတို့ကအဲ့ဒါကိုဟိုတော်တော်ဖြည့်ရှင်းစေခြင်းနေတယ်သူတို့ဟိုတောင်းထားတဲ့လူတွေရှိတယ်မဟုတ်လားအဲ့တောင်းထားတဲ့လူတွေကိုလည်းသူတို့လိုချင်နေတယ်ထင်တယ်အဲ့ဒါကြောင့်မလို့အဲ့ဒါကလည်းဟိုစကားစကားလည်းသူဘာဒီမှာဈေးစင်တယ်မသိဘူးအဲ့ဒီလူတွေအားလုံးကနေပြည်တော်မှာသူတို့ထိမ့်သိမ့်ထားတယ်ပြောတယ်အဲ့ဒါဘာနဲ့အလဲလဲလုံးမယ်တော့မပြောတတ်ဘူးဖက်စလုံးအတွက်အရေးကြီးတဲ့အချိန်ဖြစ်နေတော့အဲ့ဒါတွေဆွေးနွေးနေကြတယ်ထင်ပါတယ်ကြည့်ရတာ
တရုတ်ဒုတိယနိုင်ငံရေးဝန်ကြီးနဲ့စစ်ကောင်စီခေါင်းဆောင်တို့တွေ့ဆုံတာမှာနေဆက်ဒေတာတည်ငင်ရေးနှစ်နိုင်ငံပူးပေါင်းဆောင်ရွက်တဲ့စီမံကိန်းတွေအကောင်အထည်ဖော်ဖို့မြန်မာတရုတ်စီးပွားရေးစင်ကြယ်ရေဝန်နဲ့ပိုလန်မှာအောက်ကစီမံကိန်းတွေအရှင်းအဟုန်မြင့်တင်ဖို့ဒေတာရင်းနဲ့နိုင်ငံတကာမျက်နှာစာမှာနှစ်နိုင်ငံအပြန်အလှန်ထောက်ခံရည်တည်ဖို့စတဲ့ကိစ္စတွေဆွေးနွေးခဲ့တယ်လို့စစ်ကောင်စီကအတင်းထုတ်ပြန်ထားပါတယ်တရုတ်နဲ့စစ်ကောင်စီတာဝန်ရှိသူတွေတွေ့ဆုံနေတဲ့အချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းလောက်ကိုင်းဒေသကုကဲမှုစစ်ဌာနချုပ်ဒါကာစာနဲ့ဝါနေတဲ့ကဟိုပန်မျိုးကိုစစ်ကောင်စီလက်လွတ်ခဲ့ရတဲ့အချိန်နဲ့တိုက်ဆိုင်နေပါတယ်။နောက်ပြီးဒီမတိုင်ခင်လေးမှာပဲဇန်နဝါရီ3ရက်ကစစ်ကောင်စီနဲ့ကိုကန်တပ်ဖွဲ့ MNDAA တို့လောက်ကိုင်းတဝိုက်မှာတိုက်ပွဲဖြစ်ခဲ့တာကြောင့်လောက်ကိုင်းနဲ့ကပ်နေတဲ့တရုတ်နိုင်ငံနမ်ဆန်မြို့တွေကိုမြန်မာဘက်ကလည်းနဲ့ကြီးကြောက်ခဲ့တာကိုတရုတ်ဘက်ကပြင်းပြင်းထန်ထန်ဝေဖန်ခဲ့သလိုတရုတ်မြန်မာနယ်စပ်ဒေသလုံခြုံတည်ငြိမ်ရေးနဲ့တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စည်းစိမ်တွေကိုချင်းချောက်အနေနဲ့ဖြစ်စေတဲ့ကိစ္စတွေထပ်ပြီးတော့မဖြစ်ဖို့တိကျတေချာတဲ့အရေးယူဆောင်ရွက်မှုတွေလုပ်မယ်လို့တရုတ်အစိုးရကပြင်းပြင်းထန်ထန်သတိပေးထားပါတယ်။လုံခြုံရေးအရာအမည်မဖော်လိုတဲ့မြန်မာရီလီလာသုံးသက်သူတူကတော့လက်တလောနယ်စပ်အခြေအနေတွေအပြင်လက်ရှိအခြေအနေကနေတရုတ်နိုင်ငံဘက်ကသူ့နိုင်ငံအတွက်စီးပွားရေးအကျိုးစီးပွားရဖို့လှုံ့ဆော်မှုတွေရှိလာနိုင်တာမို့တရုတ်နဲ့စစ်ကောင်စီဆက်ဆက်ရေးပို့ပြီးတော့နီးကပ်လာနိုင်မွယ်ရှိသလိုတရုတ်ရဲ့ဩဇာကအရင်ကထက်ပို့ပြီးတော့ကြီးပွားလာနိုင်မွယ်ရှိတယ်လို့လည်းသုံးသပ်ပါတယ
်ဒီနေ့ကချင်းကြီးတွေကိုတခြားဆက်ဆက်တာတော့ကိုယ်ကြီးဆက်ရှိနေနောက်ပြီးတော့တရုတ်ကြီးနေနာမှုပိုက်လိုင်းတို့ဒီပြောင်းလဲမှုဆက်ရှိနေပါတော့အဲ့ဒီဟာဒီနေ့ပတ်သက်ပြီးတော့အခုလိုရင်းသလိုလူရှာတာလူဖြစ်လူရှာတာဖြစ်ပေါ်ရတယ်။ပုံပြီးတော့ဆင်းနေရင်ရှိတာတော့ပေါ်လာတဲ့ရေပေါ်ကိစ္စပေါ့နော်။ရေပေါ်ကိစ္စလူရှာပုံပေါ်တယ်။အဲ့ဒါတော့ဒီကုလားလောက်ကဟိုနေစားကိစ္စပေါ့နော်။အဲ့ဒါနေပြီးဟိုသက်ဆက်နေမယ်လို့တော့အချမ်းကြီးတော့ယူဆရတယ်။တရုတ်ရောပရိုဒီဖီယံဘာရှိတဲ့ပြီးတော့ပုံပြီးတက်လာပုံပေါ်တယ်။ဟိုစစ်ကောင်စီပုံမှာသူကသူ့အော်လာတုံးပြီးတော့နော်သူကြိုးစီပွားတဲ့အတွက်ရှိပြီးတော့
တိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲစစ်ကောင်စီနဲ့မြောက်ပိုင်းမဟာမိတ်ညီနောင်တို့ညီညွတ်ရေးစကားပြောနိုင်ဖို့တရုတ်ဘက်ကတွန်းအားပေးနေတာလည်းရှိပါသေး။ရှမ်းမြောက်မှာ2029စစ်စီကာလ45ရက်ဖြစ်လာတဲ့အချိန်ပြီးခဲ့တဲ့နှစ်ဒီဇင်ဘာ17ရက်နေ့မှာစစ်ကောင်စီနဲ့မြောက်ပိုင်းညီနောင်၃ဘွဲ့တို့တရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့မှာပထမအကြိမ်တွေ့ဆုံခဲ့တယ်လို့နှစ်ကုန်ပိုင်းမှာဒုတိယအကြိမ်တွေ့ခဲ့ပြီးမဲ့ထူးခြားတဲ့ရလဒ်တော့မရခဲ့ပါဘူး။
ဒါကတော့တရုတ်ဆိုရတာဝန်ရှိတဲ့သူတွေနဲ့စစ်ကောင်စီကြားတွေ့ဆုံမှုပေါ်တုံ့တက်ချက်အမြင်တွေမျက်မျှတစ်စင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။